ိုင်းပြည်မှာငြိမ်းချမ်းရေးမခိုင်မာတာကြောင့်နိုင်ငံစီးပွားရေးနဲ့တိုးတက်မှုပိုင်းမှာအားနည်းစေတယ်လို့စီမံကိန်းနဲ့ဗန္ဒာရေးဌာနပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါအပြင်ကုန်သွယ်ရေးမှာလုံငွေပြနေတာကြောင့်လည်းတိုင်းပြည်ဖွံ့ဖြိုးဖို့အဟန့်အတားဖြစ်နေတယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မေခသတင်းပေးပို့ထားတာနားဆင်ပါရှင်။
နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ငြိမ်းချမ်းရေးမရသေးတဲ့အခြေအနေကိုဆက်ဆက်ပြီးတော့ဝန်ကြီးဦးကျော်ဝင်းကပြီးခဲ့တဲ့စနေနေ့မှာပြောဆိုသွားခဲ့တာပါ။တိုင်းပြည်ငြိမ်းချမ်းရေးရှိမှသာနိုင်ငံစီးပွားတိုးတက်ပြီးနိုင်ငံလည်းတိုးတက်လာမယ်လို့ဝန်ကြီးကပြောဆိုလိုက်ပါတယ်
။နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့ငြိမ်းချမ်းတာယာမှုအင်းချတာမှုရှိမှဖြစ်မယ်ဆိုတော့ကျွန်တော်တို့ကောက်စားယုံကြည်ပါတယ်။နားလည်းနားလည်းပါတယ်။စီးပွားရေးကိုဘယ်လောက်ပဲကျွန်တော်တို့ကြိုးစားအားထုတ်ငြိမ်းချမ်းရေးမရှိရင်စီဝါရီအောင်တိုးတက်နိုင်မှာကျွန်တော်တို့ငင်းငင်းလေးရတဲ့တစ်ချိန်တည်းမှာလဲစီဝါရီကိုကျွန်တော်အောင်မြင်လို့ရမယ်စီဝါရီအောင်မြင်မှလဲငင်းငင်းကြီးကအထောက်ကူဖြစ်မယ
်ပြီးခဲ့တဲ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့နိုင်ငံသားညီညွတ်မြောက်နှံသူတွေနဲ့တွေ့ဆုံပွဲမှာဝန်ကြီးကအခုလိုပြောဆိုခဲ့တာပါ NLD အစိုးရလက်ထက်မှာစီဝါရီမူဝါဒအစ်စ်နဲ့တာထွက်ဖို့ခြေလမ်းပြင်တဲ့အနေနဲ့သမရဦးသိန်းစိန်လက်ထက်ကထုတ်ပြန်ထားတဲ့ညီညွတ်မြောက်နှံမှုဥပဒေကိုပြန်လည်ပြင်ဆင်ပြီးတော့ပြဋ္ဌာန်းထားပါတယ်လက်ရှိအစိုးရအနေနဲ့စီးပွားရေးပိုင်းကိုဘယ်လိုမူဝါဒတွေနဲ့ကင်တွယ်သွားမလဲဆိုတာကိုစိတ်ဝင်တစားစောင့်ကြည့်နေပေမဲ့အခုချိန်ထိတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်ရှိတိုင်းပြည်ရဲ့ကုန်သွယ်မှုပိုင်းကလုံငွေပြနေတယ်လို့ဝင်ငွေထွက်ငွေပိုင်းကလည်းလုံငွေပြနေစေပါ။ဒီလိုအခြေအနေကိုကြော်လွန်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကုန်သွယ်မှုပိုင်းလုံငွေပြနေတာကိုအဆုံးသတ်ဖို့လိုနေတယ်လို့ဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ
်။ Budget deficit တွေ Trade deficit တွေ Overly lie အောင်မရှိနဲ့ကျွန်တော်ပြည်သူတွေကျေလက်ဒီသားမှာရှိတဲ့ခုနှစ်ရာခိုင်နှုန်းအထက်မှာရှိတဲ့ကျွန်တော်တို့ရဲ့ပြည်သူတွေစာဝတ်နေရေးလူနေမှုဘဝတွေနေပါနေတာတွေဒါတွေကိုလည်းကျွန်တော်တို့ကအနုလက္ခဏာဖြစ်တဲ့ဆက်လက်ပြီးတော့လက်ဆိုင်ကြပြီးတော့တည်သွားရမယ့်အခါမှာအဲတော့စီးပွားရေးမူဝါဒရဲ့သဘောတရားအရ theory အများကြီးရှိပါတယ် macro economic theory macro economic theory အများကြီးပေါ့ဒါပေမဲ့ကျွန်တော်တို့ကပကတိလက်တည်အခြေအနေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စကိုကျွန်တော်တို့ရပ်ထားမှုတိုင်းကျဆုံးဖြတ်တဲ့အခါကျရင်သုံးသပ်တဲ့အခါကျရင်ဒီ budget deficit ကနိုင်ငံတိုးတက်မှုတဲ့ပဂရိအဟန္တာကြီးဖြစ်နေတယ်။ဒီနည်းတူပဲ trade deficit ကလည်းကျွန်တော်နိုင်ငံရဲ့ပဂရိအဟန္တာကြီးဖြစ်နေတယ်။ဒီလူတွေရဲ့စောင့်ဝင်နေမှုနေပါနေရလည်းပဲကျွန်တော်ရဲ့ပဂရိအဟန္တာကြီးဖြစ်တယ်
။တိုက်ပွဲတွေ၊နယ်မြေမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်မူဆယ်နေဆက်ကုံတွယ်ရေးမှာထုတ်ပြန်ထားတဲ့စင်းတွေအရကြည့်မယ်ဆိုရင်လေကုံတွယ်မှုပိုင်းဟာအရင်နှစ်ကထက်ရှုံနေသွားတာကြီးရှိပါတယ်။ဒီလ10ရက်နေ့အထိမူဆယ်နေဆက်ကုံတွယ်ရေးဆောင်ဘက်ကနေထုတ်ပြန်ထားတဲ့စင်းတွေအရကုံတွယ်မှုပိုင်းကိုကြည့်မယ်ဆိုရင်အရင်နှစ်ကာလတူကုန်သွယ်ရေးထက်ဒီနှစ်မှာအမေရိကန်ဒေါ်လာတန်း300ကျော်ရောင်းနေတာကိုတွေ့ရမှာဖြစ်ပါတယ်။တိုက်ပွဲတွေအပြင်နေမြေမအေးချမ်းတာကလည်းကုန်သွယ်မှုပိုင်းကိုအားနည်းလာစေတယ်လို့ထောက်ပြမှုရှိနေပါတယ်။ရခိုင်ဒေသဘက်မှာဆိုရင်လည်းစစ်တွေနေဆက်ကုန်သွယ်ရေးဆောင်ကကုန်သွယ်မှုပမာဏဟာအရင်နှစ်ကာလတူပမာဏထက်ရောင်းနေတာတွေရှိပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတာကနေဆက်ကုန်သွယ်ရေးပေါ်မှာထိခိုက်မှုတွေရှိနေတဲ့အပေါ်ချင်းရွှေဟောနေဆက်ကုံသေးရေးဦးစီးဌာနကညွှန်ကြားရင်းမူဦးမင်းစော်အေကခုလိုပြောဆိုသွားပါတယ
်။ကုန်သင်းမှုကလောလောဆယ်တော့ကျွန်တော်တို့အရင်နဲ့ဆန်တော့ညော့သွားတာကြာ။အရင်တုန်းကကျွန်တော်တို့တရက်ကိုပြန်ညဟိုကုန်သုံးပမာဏဒေါ်လာ100,000လောက်ရှိတယ်လေ။အခုဆိုတာဒေါ်လာဟို90,000ဦးကျင်မှရှိပါတယ်။ကုန်ကျိုးတစ်ချွန်းလောက်ညော့သွားတာပေါ့နော်။အရင်တုန်းကတော့တရက်ကို100,000ကျင်ပေါ့။100,000ကျင်100လောက်ရှိတယ်မ100ကျော်ပေါ့နော်။အခုဆိုတော့ဒါအလုံးစုံဝင်ကျွန်တော်တို့ပြာ15,000ဒီဝင်ကြလောက်ပဲရှိတော့တယ်ဒါကြံကားတွေမပါဘူးကြံကားတွေကဒီတော့ကြံဆိုတော့အကြလဲကနအဲ့ပေါ်မှာမကြည့်ရပါတော့ဒါပေမဲ့ပြောင်းနေဆိုရင်တော့ဒါအရင်က100ကျော်ဝင်တယ်အခုက80ဝင်နေတော့ပဲရှိတော့
လူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာမြန်မာနိုင်ငံရဲ့ကုန်တယ်ရေးရဲ့အဓိကနေရာတွေဖြစ်တဲ့မူဆယ်ချင်းရွှေဟောစတဲ့နေရာတွေမှာဖြစ်နေတာပါ။လာမယ့် 2018-2019 မှာမြန်မာနိုင်ငံအနေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးနေရာတစ်ခုဖြစ်စေရမယ်လို့ဝန်ကြီးကကတိပေးပြောဆိုထားပါတယ်။လက်ရှိရင်းနှီးမြှုပ်နှံမှုမှာမလိုလားအတိတ်မူဝါဒပိုင်းတွေကိုပြုပြင်ပြောင်းလဲမယ်လို့ပြောဆိုထားသလိုရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးဖို့နဲ့အခြားကုန်တယ်မှုပိုင်းတွေတိုးတက်လာဖို့အတွက်တီစေဥပဒေအချုပ်ကိုပြင်ဆင်သွားမယ်လို့လည်းသူကပြောဆိုထားပါတယ်ရှင်။